Ethiopia နိုင်ငံမှာတိုက်ခိုက်မှုတွေရကြဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကတောက်ကြနေမှာတောင်းဆိုခဲ့တယ်လို့နိုင်ငံမြောက်ပိုင်း Tigray ဒေသမှာပြည်ပခပြင်းထန်လာတာနဲ့ပတ်သက်လို့အထူးစိုးရိမ်ကြောင်းလည်းထုတ်ပြန်ခဲ့ပါတယ်။ Ethiopia ကသက်ဆိုင်သူအလုံးအနေနဲ့တိုက်ခိုက်တာတွေအဆုံးသတ်ပြီးရေရှည်ခံမဲ့အပြစ်ခတ်ရဆဲရေးအတွက်စစ်ဆင်ညီနိုင်ဖို့ကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်15နိုင်ငံစလုံးရဲ့အတည်ပြုချက်နဲ့ထုတ်ပြန်ချက်ထဲမှာလူမျိုးရေးကောင်စီကတိုက်တွန်းထားပါတယ်။မီးထိုးပေးတဲ့အမုန်းစကားပြောဆိုတာတွေအကြမ်းဖက်လူရန်နဲ့သွေးခွဲတာကိုမြှောက်ပေးတာတွေကနေရှောင်ကျဉ်ကြဖို့လေလူမျိုးရေးကောင်စီကတောင်းဆိုထားပါတယ်။တီဂရိုက်ဒေသမှာပြည်ပခစတင်ခဲ့တဲ့နှစ်ပတ်လည်နေ့အပြီးနောက်တရက်မှာလူမျိုးရေးကောင်စီရဲ့အခုထုတ်ပြန်ချက်ထွက်လာတာပါ။အီသီယိုးပီးယားပြည်ပခစဖြစ်ကလေးကဆိုရင်ကုလသမဂ္ဂလူမျိုးရေးကောင်စီကအခုလိုထုတ်ပြန်ပြောဆိုတာဒုတိယအကြိမ်မှရှိပါသေးတယ်။ဒါပေမဲ့လည်းတိုက်ခိုက်မှုတွေကိုချွင်းချက်မဲ့ချက်ချင်းအဆုံးသတ်ဖို့တောင်းဆိုတဲ့စာသားကိုတော့ရုရှားကကန့်ကွက်တာကြောင့်ထုတ်ပြန်ချက်ထဲကနေပြန်ဖြုတ်ပေးခဲ့ရတယ်လို့ဖော်ဝင်နိုင်ငံတွေကပြောတဲ့အကြောင်း AP သတင်းမှာရေးထားပါတယ်။